ာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကဒေသခံတယောက်ကဖုံးဆက်အကူအညီတောင်းခံလာတဲ့အကြောင်းပါ။ဒါကတော့ကြောက်ဖြူမြို့နယ်စနဲမြို့မှာနိုဝင်ဘာ၄ရက်နေ့ကရေလုံသား53ဦးကိုစနဲရေတပ်ကဖမ်းဆီးခဲ့ပြီးနောက်52ဦးကပြန်လွတ်ခဲ့ပြီးတော့2ဦးကကြောက်ဖြူအချုပ်ကိုရောက်ခဲ့ပါတယ်။အဲ့ဒီမှာမိဘမဲ့ဒုက္ခိတာအသက်29နှစ်အရွယ်ကိုမောင်နိုင်ထွန်းဆိုတဲ့သူလည်းပါဝင်ပါတယ်။သူကအရင်ကရန်ကုန်မှာကြာပန်းလုပ်ကင်နေပြီးကိုဗစ်ကြောင့်စနဲကိုပြန်လာပြီးရေလုံငန်းလုပ်ကင်နေတဲ့အချိန်ဖမ်းဆီးခံခဲ့ရတာပါ။အခုကိုမောင်နိုင်ထွန်းကတီဗီအကြိတ်ကြောင့်မျက်လုံးတစ်ဖက်ဆောင်းပြီးအတော်နေမကောင်းဖြစ်နေပါတယ်။မိဘဆွေမျိုးမရှိဒုက္ခိတာဖြစ်နေတဲ့ကိုမောင်နိုင်ထွန်းဟာအချုပ်ထဲမှာမိသားစုနဲ့လည်းတွေ့ခွင့်မရပါဘူး။သူမှာအပြစ်မရှိတာကြောင့်မိသားစုနဲ့အ мян ဆုံးပြန်တွေ့ခွင့်ပေးပြီးပြန်လွတ်ပေးဖို့ RFA ရတစ်ဆင့်နိုင်ငံတော်အကြီးအကဲတွေကိုအကူအညီတောင်းခံပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။အစိုးရကပေးတဲ့ထောက်ပံ့ငွေမရလို့နောက်တစ်ခေါက်ထောက်ပံ့ကြေးတွေပေးရင်အခြေခံလူရန်းစားတွေစီအကုန်ရောက်အောင်ပေးစေချင်ပါတယ်ဆိုပြီး RFA ကိုဖုန်းနဲ့ဆက်သွယ်ပြောလာကြတာတွေအများကြီးရှိနေပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရန်ကုန်တိုင်းစံကြောင်မြေနီကုန်းတောင်ရက်ကွက်ဟောင်မလင်းမြို့နယ်ခိုတောင်အုပ်စုမြေလဲထင်ကျော်ကျေးရွာနဲ့သခိုင်းတိုင်းနာဂတောင်နာဂဟာချီကျေးရွာပဲခူးတိုင်းကြောက်ကြီးမြို့နယ်အစရှိတဲ့ဒေသခံတွေက RFA ကိုဖုန်းဆက်ပြောပြလာတာပါသူတို့တွေကတောင်ယာလုတ်ကင်စားတောက်နေတဲ့လက်လုတ်လက်စားအခြေခံလူရန်းစားတွေဖြစ်ရတဲ့အစိုးရကပေးတဲ့ထောက်ပံ့ကြေးငွေကိုကြိမ်တစ်ခါမှမရခဲ့ဘူးပါဘူးတဲ့အုပ်ချုပ်ရေးမှူးတွေကလည်းသူတို့တင်ပေးတဲ့လူဦးရေအတိုင်းပဲပေးနေကြပြီးထောက်ပံ့ကြေးရယူနိုင်ဖို့ဘလို့လျှောက်လွာတင်ပြီးရယူနိုင်တဲ့ဆိုတာမျိုးကိုလည်းရှင်းပြပေးတာမျိုးမရှိပါဘူး။ဒါကြောင့်နောက်တစ်ခါထောက်ပံ့ကြေးပေးရင်အခြေခံလူရန်းစားတွေရဲ့လက်ဝဲသို့ရောက်နိုင်ဖို့အောက်ခြေမှာအသေးအချာစီစစ်ပေးဖို့သက်ဆိုင်ရာတာဝန်ရှိလူကြီးတွေကိုတောင်းဆိုပါတယ်ဆိုပြီးပြောပြလာကြပါလေရှင်
။ကိုယ်ပဝန်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ39 904 238641ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
နောက်ထပ်ပြောပြပေးမှာကတော့တောင်သူတွေစပိုင်းရိတ်သိမ်းချိန်မှာပြစ်ခတ်မှုတွေမလုပ်ကြဖို့တောင်းဆိုတဲ့အကြောင်းပါဒါကတော့ရသေတောင်မြို့နယ်ကြောက်ရံတာစီကျေးရွာကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါကြောက်ရံတာစီကျေးရွာနဲ့ရွာနောက်ဖက်ကလယ်ကွင်းပြင်မှာဒေသခံတောင်သူတွေဟာစပိုင်းတွေစိုက်ရိတ်နေကြပါပြီတောင်သူတွေစပိုင်းရိတ်ချိန်မှာအမျက်တောင်ရွာအမျက်တောင်ကန်းနာကလက်နက်တွေနဲ့လှမ်းပစ်တာတွေရှိနေပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံတွေဟာအခြားစီးပွားရေးလဲလုပ်လို့မရကြပါဘူး။တောင်သူတွေလှုပ်ရှားစရာဒီလေကွင်းပဲရှိပါတယ်။ဒါကိုအခုချိန်မှာစပားမရိပ်ရရင်မိုးရာသီမှာစားစရာမရှိဖြစ်သွားနိုင်ပါတယ်။ဒါကြောင့်စပားရိပ်ချိန်မှာပြစ်ခတ်မှုတွေမလုပ်ဖို့တာဝန်ရှိသူတွေကိုတောင်းဆိုပါတယ်ဆိုပြီးဖုံးဆက်ပြောပြလာပါတယ်။နိုဝင်ဘာ၈ရက်ရွေးကောက်ပွဲနေ့ကစတင်ပြီးရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲဒေသတည်ငြိမ်နေပြီးစပားရိတ်သိမ်းချိန်ဖြစ်တာကြောင့်စစ်ပေးရှောင်တွေလည်းနေရက်ပြန်နေကြတာတွေရှိနေပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါအခုဆက်ပြီးပြောပြပေးမှာကတော့ Parkan Lonkin ဥရုချောင်းတွင်စီကတ်မဲ့အမိုက်ပစ်တာတွေကိုထိမ့်သိမ့်မဲ့သူမရှိတာကြောင့်ရေကြီးရေရှမ်းဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့ကချင်ပြည်နယ် Parkan ဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါစည်းတဲ့တွေကစေးသမားတွေကိုပတ်စံပေးပြီးညနေ9နာရီကနေည9နာရီလောက်ထိချောင်းထဲကိုအမိုက်ပစ်ခိုင်းနေကြပါတယ်။မနက်ဆိုရင်လည်း8နာရီကနေ9နာရီလောက်ထိအမိုက်တွေအိတ်လိုက်ထမ်းပြီးချောင်းထဲပစ်နေကြပါတယ်။ဒါကိုစီကတ်နဲ့ထိမ့်သိမ့်မဲ့သူလည်းမရှိသလိုပြုတ်ပြင်မဲ့သူလည်းမရှိပါဘူး။ဒီလိုချောင်းထဲအမိုက်ပစ်မှုတွေကြောင့်ရေကြီးရေရှမ်းတွေပိုဆိုးလာနေပါတယ်။ဒီအခြေအနေတွေကိုဘသူ့ကိုတိုင်ရမှန်းမသိသလိုဘသူမှလည်းတာဝန်မယူကြပါဘူး။ဒီလိုဖြစ်နေတာ12နှစ်ကျော်လောက်ရှိနေပါပြီ။ဒါကြောင့်ဒီအကြောင်းကိုကချင်ပြည်နယ်ကသက်ဆိုင်ရာအထက်လူကြီးတွေသိရှိအောင် RFA ရတဆင့်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။ RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။